စကိုင်းတိုင်းကလေးဝါမြို့နယ်ကတစ်ချောက်ဒေသမှာမြေအောက်ကြောင်မီးသွေးတွင်းနဲ့အလုတ်လုံနေကြတဲ့လုံသား၅ဦးအောက်ဆီဂျင်ပြတ်ပြီးသေဆုံးသွားခဲ့ပါတယ်။သေဆုံးသွားသူတွေထဲမှာတရုတ်နိုင်ငံသား2ဦးပါဝင်ပြီးကျန်4ဦးကတော့မြန်မာတွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြมาဖြစ်ပါတယ
်။ဟုတ်ကဲ့ကြောင်မီးသွေးတွင်းထိခိုက်မှုဖြစ်စဉ်ဟာကလေးဝါမြို့နယ်တစ်ချောက်ရွာနဲ့ဆယ်မိုင်အကွာဆက်ကွင်းအရက်ကထွန်းသွင်းတပ်ထုတူဖို့ရေးကုမ္ပဏီကဆောင်ရွက်နေတဲ့လုပ်ကွက်မြေအောက်ပေ600လောက်မှာကြတာပရိနေညကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားစဉ်ကြောင်မီးသွေးတွင်းအတွင်းမှာလူ9ယောက်ပိတ်မိနေခဲ့ပြီးအဲ့ဒီလူ9ယောက်လုံးသေဆုံးခဲ့တယ်လို့ကလေးဝါမြို့နယ်ကတာဝန်ကျရဲရရှိတူကပြောပါတယ်အဲ
့9ယောက်လုံးကုန်သေးသွားတယ်ဗျာတရုတ်နိုင်ငံသား2ယောက်ကမြန်မာနိုင်ငံသား2ယောက်ကကုန်သေးသွားပါတယ်ခင်ဗျာမိနေနှစ်နိုင်မှနောက်နေရပါဗျာဟုတ်မိသေးတဲ့မွေလိုက်ပေါက်ွဲရတာပေါက်ွဲပြီးတော့မှအောက်ဆီဂျင်ပြတ်သွားတာခင်ဗျာအဲတော့မနေ့ကညဖြစ်တာညနှစ်နိုင်လောက်ပါခင်ဗျာ
အခင်းဖြစ်ပွားရာနေရာကိုအုပ်ချုပ်ရေးမှူးတွေအပါအဝင်ကျန်းမာရေးအဖွဲ့တွေဟာကယ်ဆယ်ရေးအတွက်တွားရောက်ခဲ့ပါတယ်အခင်းဖြစ်ပွားရာကိုတွားရောက်ခဲ့တဲ့ကလေးဝါမြို့နယ်အုပ်ချုပ်ရေးမှူးဦးဇော်လင်းကအခင်းဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ
်ကျွန်တော်ကတပ်တူရင်းတင်ညာရှင်ကပြောတာပေါ့နော်ကျွန်တော်အောက်ထဲမှာဒီမှာလျှက်ချက်ခန်းနဲ့ကျွန်တော်ကအကြောင်းမျိုးကိုခန်းနဲ့ထိုးပြီးတော့သူကထောက်တာကိုသူကအကြောင်းမျိုးကိစ္စကငကိုကလည်းကသူကမိသိန်းတို့ကောင်းတိုင်းအောက်ဆိုင်တို့အဲ့လိုမျိုးတွေထွက်တယ်ကျွန်တော်ကလည်းအဲ့ဒီမှာကျွန်တော်တို့ကခန်းတူးလိုက်တော့ဒီမိသားထွက်လာပါဗျာ။အဲ့ရဥစ္စာနဲ့သူကဒီဈံငွေညားများရှိတဲ့အချိန်နဲ့တွေ့ပြီးတော့ကျွန်တော်ကဘုံလို့ပြီးတော့ပေါက်တာပေါ့ဈံငွေနဲ့မိနဲ့တွေ့ပြီးတော့ကျွန်တော်လေ။တော့ကျွန်တော်ကကျွန်တော်တို့အောက်ဆီဂျင်သွားတဲ့ပိုက်ပေါ့အောက်ဆီဂျင်ပေးတဲ့ပိုက်တက်ထွက်သွားပြီးတော့တွင်းထဲမှာကျန်နေတဲ့9ယောက်ကအောက်ဆီဂျင်ပြတ်တယ်ပေါ့ကျွန်တော်ပြောပါမယ်။ဟောအဲ့လိုဖြစ်တာပါခင်ဗျာ။
အခင်းဖြစ်ပွားပြီးနောက်ပိတ်မိနေတဲ့လူ9ယောက်ကိုတွားရောက်ကယ်တင်ခဲ့သူ4ဦးဟာလည်းအောက်ဆီဂျင်ပြတ်လက်တဲ့ဒဏ်ကြောင့်မူးမေ့လဲသွားခဲ့ကြောင်းသူတို့ကိုပြန်လည်ဆွဲထုတ်ပြီးကလေးဝါစည်းရုံကိုပို့ဆောင်ကုသရာမှာအခုအခါမှာကျန်းမာလာပြီဖြစ်ကြောင်းလည်းပြောပါတယ်။ထုံးသွင်းကုမ္ပဏီကတာဝန်ရှိသူတဦးကတော့တည်ဆုံးသူ9ဦးရဲ့ရုပ်အလောင်းတွေကိုကလေးဝါမြို့ပြည်သူစည်းရုံကိုပို့ဆောင်ခဲ့ကြောင်းနဲ့အခြားထိခိုက်ဒဏ်ရာရသူမရှိကြောင်းပြောပါတယ်။ပြီးခဲ့တဲ့မတ်လအတွင်းကလည်းတစ်ချောက်ကြောင်မီးသွေးတွင်းမှာအောက်ဆီဂျင်ပြတ်လက်တာကြောင့်လူ9ဦးထိခိုက်ခဲ့ရမှာတရုတ်နိုင်ငံသား2ဦးသေဆုံးပြီးမြန်မာလူသား6ဦးကတော့အသက်အန္တရာယ်မဖြစ်ခဲ့ပါဘူးဒီဖြစ်စဉ်ကတော့တလကြရန်နာထားတဲ့တွင်းကိုပြန်လည်စတင်တူးဖော်ခြင်းဖြစ်ပွားခဲ့တာပါမြန်မာနိုင်ငံအတွင်းမှာတပ်ထုနဲ့တရားစတာတူးဖော်ရေးလူသားတွေရဲ့လုပ်ငန်းဝင်ဘေးအန္တရာယ်ကင်းရှင်းရေးအခြေအနေဟာအားရစရာမရှိပဲဖက်ကန်ကြောက်စင်းတွင်ဒေတာမှလည်းမြေပြိုတာတွေကြောင့်မကြာခဏဆိုသလိုလူသေဆုံးမှုတွေနဲ့ရင်ဆိုင်နေရပါတယ်